တရားရုံးကကိုအောင်ကြီးကိုတရည်သေးထွက်လိုက်တာကိုရက်တက်ဖွဲ့ကတက်တေတွေအကုန်မစရသေးဘူးဆိုတဲ့အကြောင်းပြချက်နဲ့ဒီဇင်ဘာလ19ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။20ရက်နေ့မှာတော့တရားရုံးဘက်ကလည်းသတင်းစာရှင်းလင်းပွဲလုပ်ပါတယ်။ရက်တက်ဖွဲ့ကတရားခံလို့ဆွဆွဲထားသူကိုတရည်သေးထွက်လိုက်တာစော်ကလွန်တယ်လို့ပြောခဲ့တဲ့အပေါ်မှာဘာမှတ်ချက်မှမပေးလိုဘူးလို့ဆိုပါတယ်
ကျမတို့ကတော့မှတ်ပြောဖို့ရှိပါဘူးဒီမှာသူတို့ဆွဲတင်လာတဲ့ဒီအချက်တွေပေါ်မှာပဲကျမတို့ကနေပြီးတော့စစ်ဆေးပေးတယ်အဓိကမြင့်မြင့်တသေးတွေအကြောင်းမှာတကယ်တာဝန်ထမ်းဆောင်နေတဲ့သူတွေအခင်းဖြစ်တယ်ဆိုတဲ့ Western Hey အကြောင်းမှာဖြစ်သွားတယ်ဆိုတဲ့တင်ပြချက်တွေပေါ်မှာကျမတို့ကဒီတက်တေတွေအားလုံးကိုစစ်ဆေးပြီးပြီဖြစ်တဲ့အတွက်ကြောင့်ဂျာဆွေးကျင်တို့ပုံမှန်153နှစ်အရာပဲဟိုဆွဲချက်မတင်ပြီးလွတ်လိုက်တာဖြစ်ပါလေ
ဒက္ခိဏခရင်တရားရုံးကဒုတိယခရင်တရားသူကြီးဒေါ်ဖြူဝင်းလက်ပြောသွားတာပါရတဘဘက်ကပြောတာကတော့ဒီကိစ္စကိုဥပဒေအတိုင်းဆက်လုပ်မယ်လို့ပြောပါတယ်။ဒါပေမဲ့ဘာလုပ်မယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူး။19ရက်နေ့သတင်းစာရှင်းလင်းပွဲမှာမှုကင်းညွှန်ကြားမှုရဲမှုကြီးဦးမင်းဟန်ပြောတာက
ကျွန်တော်တို့ရတဘဘက်ကတရားစွဲ့ပြီးနေအတိုင်းဖြစ်တယ်။တရားစီရင်အတိုင်းဖြစ်တယ်။တရားစီရင်အတိုင်းမဟုတ်တဲ့ဖြစ်တယ်ဗျာ။တရားသူကြီးရဲ့စီရင်ဆုံးချက်ကိုဥပဒေနဲ့အညီနဲ့ဆက်လက်သွားမှာဥရိနဲ့ညီလို့လေတော့ဘလူးဥရိနဲ့ဥရိကျွန်တော်စက်ဆိုင်နဲ့တက်ဖို့ဒီမှာရှိလာပါတယ်ဘလူးဥရိနဲ့ညီသွားစက်ဆိုင်နဲ့တရားရုံးရဲ့ဇီယံထုတ်ပြတဲ့ကိုပြည်ပြည်ကပါကျွန်တော်ဆက်လက်တောင်းပ
ါရဲမှုကြီးဥမင်းဟန်ပြောပြသွားတာပါဒီအမှုမှာအပြစ်မရှိသူအဖမ်းခံနေရတဲ့ဆိုရင်အ мян ပြန်လွတ်ဖို့ဆိုတာအရေးကြီးပေမဲ့တရားခံစစ်မှန်ကိုဖော်ထုတ်နိုင်ဖို့ဟာလေပိုပြီးအရေးကြီးတယ်လို့သုံးသပ်သူတွေများပါတယ်တရားခံအစ်မန်ကိုဖော်ထုတ်နိုင်ဖို့အမှုကိုဆက်စစ်ဖို့လိုအပ်တယ်လို့ယူဆသူတွေရှိပါတယ်။အာရှလူခွန်ရေးအဖွဲ့ကလူခွန်ရေးရှေ့နေဦးမင်းလွင်ဦးပြောတာက
CCTV ကိုသိစေတဲ့ဥစ္စာကိုဖျက်ထားတယ်ဆိုတာပေါ်ပေါက်လာတယ်။ဘယ်သူတွေဖျက်တာလဲ။ဒါတွေကိုကျွန်တော်ဆက်ပြီးတော့စုံစမ်းစစ်ဆေးရအောင်ပါဘောနော်။အဲဒီမှာပညာရှင်တွေဒီမင်းယူဆချက်ပါလာမယ်။နောက်ပြီးတော့ DNA သိထားတဲ့ဥစ္စာမှာမူရင်းလက်ခံရှိရင်အဲဒီဥစ္စာတွေပေါ်လာမယ်အဲ့ဒါတော့နောက်တိုးသက်သေးဖြစ်လိုအပ်ရင်ထပ်မံထည့်သွင်းပြီးတော့တော်ရဲမြောင်ကနေပြီးတော့ခေါ်ရမှာပေါ့အဲအဲ့ဒီမှာနောက်တိုးသက်သေးဖြစ်ဘယ်သူဘယ်သူတွေကိုခေါ်ယူစစ်ဆေးပါဆိုလို့ရှိရင်အခုပြောတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တို့တော့နောက်ပြီးတော့ CID တို့အဲ့ဒါတွေကတော်တော်ကိုအကြက်တဲနဲ့ရင်ဆိုင်ရမယ်အချိန်မျိုးဖြစ်တယ်ဆိုတော့
အခုလိုအမှုကိုပြန်ဆက်နိုင်ဖို့တရလူဘက်ကအထက်ရုံးတော်ကိုဆက်တက်နိုင်တယ်လို့ဆိုပါတယ်
။တော်ရွေးနေပါဦးနဲ့ဥရေရာကြည့်ရင်သူကတဲ့ရမှာပေါ့နော်။တဲ့လိုက်တော့မှပြင်ဆင်မှုဖွင့်လိုက်မယ်။ပြင်ဆင်မှုဖွင့်ပြီးတော့မှအောင်ကြီးကိုအစိုးလွတ်ထူခြေခွင့်ပေးတာလည်းဖြစ်နိုင်တယ်။အဲ့ဒီလိုပြီးပြီးတော့ကြာနေတဲ့တွေတွေကိုဆက်ဆစ်သွားမယ်ဆိုလို့ရှိရင်ပြက်စားအစ်စ်ဘူးလဲဆိုတာပေါ်လာမယ
်။တရားရုံးကတရေသေးလွတ်လိုက်တဲ့ကိုအောင်ကြီးရဲ့ရှေ့နေဥက္ကမောင်စောပြောတာက
အပေါ်ရုံးကနေပြီးတော့နော်စစ်ဖို့လူသေးတယ်ဆိုအမိန့်ချလိုက်ရင်နော်တနည်းဆိုလို့ရှိရင်အဲ့ဒီဟိုတစ်ဖက်ကတက်တဲ့ပြင်ဆင်မှုကိုအပေါ်ရုံးကလက်ခံတယ်ပေါ့တိုင်းတစ်ပေါ်လက်ခံတယ်နော်သူကဟိုကျွန်တော်ပြန်သိရမှာပေါ့အဲ CCTV ကိုပြက်ပြက်တဲ့ကိစ္စတွေပါပြန်ပြီးတော့ကျွန်တော်သိကြအောင်ပါပေါ့ညာကျွန်တော်ပြောကြအောင်ပါပေါ့
ဥက္ကမောင်ဆိုပြောပြသွားတာပါဒီအမှုမှာလိုက်ပါလာသူတရလူတရခံရှေ့နေတွေဟာဟိုဘက်ဒီဘက်စန့်ကျင်ဘက်တွေဖြစ်ပေမဲ့ဥတီချက်ကတော့တူနေကြပါတယ်သူတို့ဟာအမှန်တရားအတွက်ဝန်ရံသူတွေဖြစ်တယ်လို့ဦးမင်းလွင်ဦးကပြောပါတယ်
။အကြမ်းတည်မှုမှာဆရာဦးခင်မောင်တို့စုတာလီအောင်တို့ဒေါ်ရနုအောင်တို့ပါဝင်ပတ်သက်လာရတဲ့ကိစ္စကအမှန်တရားပေါ်ပေါက်ဖို့အတွက်ဖြစ်တယ်။ဒီအောင်ကြီးလုချင်းမလုချင်းနဲ့မဆိုင်ဘူး။ဒီမှုမှာအောင်ကြီးမကျူးလွန်ဘူးဆိုတာကိုငကိုကလေးကတက်တဲ့အချင်းရှားတွေရှိနေရတဲ့အခုလိုပြန်ဖားလာဖြစ်တဲ့ဆွဲတာဝန်ရှိတဲ့အဖွဲ့ကြီးကဘယ်သူလဲ။ဘသူဒီမှာတောင်းဝင်ယူတောင်းခံမှုရှိတယ်ဆိုတာပေါ်ထုတ်ခြင်းတဲ့အတွက်ဒေါ်စုလဒါရီအောင်တို့ခင်မောင်တို့တို့ကဒီမှုစားလိုက်ကလေးကကြောက်အမှန်တရားပေါ်ပေါက်တဲ့ဒီကျွန်တော်ရဲဘုံဝင်သွားမယ်ချင်းချောက်ကဆောင်းလန့်ခံရတာကျွန်တော်ဒီမှုဆိုင်ပြီးဆိုတော့သူတို့ကိုယ်တိုင်ရဲဘုံဝင်ရောက်ခဲ့တဲ့ဥစ္စာတွေ
ဥမင်းလွင်ဦးပြောပြသွားတာပါဒါပေမဲ့တေလူဘက်ကအမှုကိုပြန်စစ်ဖို့တရားမှာအထက်တရားရုံးကအမှုပြန်စစ်ခွင့်မပေးခဲ့ရင်ဆိုတဲ့မေကွန်ရှိနေပါတယ်ဒါဆိုတရားခံအစ်စ်ရှာဖွေရေးဟာအခက်အခဲတွေ့သွားနိုင်ပါတယ်တချို့ကတော့အမှုကိုတစ်ကပြန်ဆပြီးလူသစ်တွေနဲ့ပြန်စစ်ဖို့လိုတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ